ကျမတို့နိုင်ငံမှာတရားဥပဒေစိုးမိုးရေးရှိစေခြင်းလေဆိုတာဟာနိုင်ငံသူနိုင်ငံသားများအားလုံးဟာတရားဥပဒေရဲ့ကာကွယ်မှုအောက်မှာစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာလုံလုံခြုံခြုံနေနိုင်ခြင်းကိုကျမတို့ဥတည်တာကိုပြောတာပါ
ဒါပေမဲ့ပြည်သူတွေအဲ့လိုလုံခြုံမှုမျိုးမရနိုင်ခဲ့တာဆယ်စုနှစ်ပေါင်းများစွာကြာခဲ့ပါပြီ။တနတ်တန်တွေကြားနေရစေတိုင်းရင်းသားဒေသတွေမှာလက်နက်မဲ့အရက်သားတွေအိုးအိမ်ဆုံးခွာပြေးနေရစေပ
ါ။ညာ၃နာရီခွဲတော့အမောတာနေစေကျွန်တော်တားဒီမှာလမ်းနှောရလမ်းနှောမူလင်းပြီးတော့ကျွန်တော်ထင်ဆောင်မှာဒါပေမဲ့ကျွန်တော်ကမငြင်းဘူးကြမငြင်းမဲ့အမစ်ဖြစ်နေနေချင်းအဲ့ဒီမှာကျွန်တော်ကထုတ်လေးဆွဲမှာမလို့ပေါင်းရတယ်ဒီတော့မှဒီအိမ်ကလည်းဆက်ပြေးသေးတယ်အခုချိန်မှတော့မတွေ့ရဘူးက
ြကချင်ဆက်ပြေးဒုက္ခတဲ့နော်ရင်းကသူ့သက်၁၂နှစ်အရွယ်မှာကြုံတွေ့ခဲ့ရတဲ့ဖြစ်ပျက်ကလေးကိုပြန်ပြောင်းပြောပြခဲ့တာပါ။စားစရာမရှိ၊နေစရာနတ်တီဘဝနဲ့တောထဲမှာလာပေါင်းများစွာဖြတ်သန်းခဲ့ပြီးတဲ့နောက်ပိုင်း IDP ကချင်ဒုက္ခသည်စခန်းမှာကြီးပြင်းခဲ့ရသူပါ။သူ့လိုပဲနောက်ထပ်ကြုံရသူတူကတော့ခွန်ကျင်ပ
ါ။ဒီမှာနေလို့မရတော့ဘူး။မင်းတို့အမေမကြီးဆိုတဲ့ချိန်တော့တမီးတို့ကြတော့မင်းတို့ကလည်းပြေးခဲ့ရတယ်ဘုရား။ဒီဒီကောင်ကတော့အမေရဲ့အကိုတယောက်ရဲ့အဲတင်းရဲ့သုံးယောက်ပဲမျိုးပေါ်ရောက်ခဲ့တာ။ကျွန်မနေတဲ့သူ့ရင်ကျတော့အဲ့ဒီစစ်တဲ့ကလေးကနေကိုမသိဖြစ်တော့ကိုရရွာထဲမှာကျတယ်အဲ့ဒီနောက်ပိုင်းအချိန်နဲ့ဆိုရရင်တော့တို့တော်ရီပဲကြီးတယ်။ကိုကြီးသုံးဆိုလို့ရှိရင်ခုချိန်ကြီးဘယ်နေရာရောက်နေမှန်းတော့မသိခဲ့ဘူးကွာ။ဒီလိုတော့ခုကြတိတ်ဖြစ်လို့ရှိရင်တော့မမီကိုစနေခက်ခဲတမီးငယ်လေးရှိသေးရနေပွဲရတဲ့ချိန်ကျတော့တို့တို့မမီမမီမဝတ်ဒီပဲကျတော့တို့ကိုမမီနဲ့ဆိုကြတော့နည်းနည်းပြီးတော့ခက်ခဲနေလို့ရှိနေတယ
်ဒီလိုကလေးငယ်တွေရဲ့ဘဝတွေကိုဘသူစာနာနားလည်ပေးနိုင်မှာပါလေတကယ်တော့ဒါတွေဟာတိုင်းပြည်တစ်ခုဖွံ့ဖြိုးရေးမှာမရှိမဖြစ်လိုအပ်တဲ့လူသားအရင်းမြင့်တယံဇာတတွေကိုဆုံးရှုံးသွားခြင်းပါပဲ
ခါတန်တော့ငလုံးချမ်းလေးတော့ခံစားရတယ်။ဘလို့လဲဆိုတော့ကို့မှာအိမ်နဲ့ညာနဲ့မရှိတော့ဘူး။တင်းရဲစိတ်တွေမျိုးပေါ့အမျိုးဖြစ်ရတယ်။တင်းညာရဲ့ဝမ်းမညာရဲ့ပေါ့
။ဒါဟာကြောက်ဆုံးနေသောနိဗ္ဗာန်ဘုံပါပဲ
။ကလေးတွေရဲ့ဘဝကကျွန်တော်လုံခြုံစိတ်ချရတဲ့မိသားစုပတ်ဝန်းကျင်ရှားမှနေပြီးတော့သူတို့ရဲ့ဘဝတိုးတက်မှုဖြစ်တဲ့ပညာရေးကိုကောင်းကောင်းမွန်မွန်သင်ကြားနိုင်မဲ့ဘဝမျိုးရှိဖို့လိုအပ်တယ်။ဒါကကလေးအခွင့်အရေးရဲ့အခြေခံကြသုံးချက်ဖြစ်တယ်။အဲ့တော့စစ်ပေးတံတနတ်တန်ကြီးကြားထဲမှာဒီကလေးတွေကကြီးလန့်စစားနေနေရတယ်။ဖွံ့ဖြိုးတိုးတက်မှုအတွက်ကိုမတွားနိုင်မင်းနဲ့စိုးရိမ်ပူပန်မှုနဲ့အသက်ရှင်နေရခြင်းကိုယ်တိုင်ကပထမအဦးဆုံးကလေးရဲ့ဘဝပျောက်ဆုံးခြင်းဖြစ်ပါတယ
်။မြန်မာနိုင်ငံတဝန်းလူ့ခွင့်ရေးပညာပေးမှုတွေလှုပ်ဆောင်နေတဲ့ Equality မြန်မာညွှန်ကြားရေးမှူးဦးအောင်မျိုးမင်းပါ။သူကဒီကလေးတွေရဲ့စိတ်ပိုင်းဆိုင်ရာခံစားချက်တွေကိုနီလန်းမျိုးစုံနဲ့ပူဇော်ပေးနေသူလည်းဖြစ်ပါတယ
်။ကျွန်တော်တို့ကတော့ဒီလူမျိုးကလေးတွေသူတို့နဲ့တွေ့ပြီးတော့စကားတွေပြောကြတယ်သူတို့ရဲ့ဖြစ်ပျက်တွေကိုပြန်ပြီးတော့ပြောခိုင်းတယ်ပြီးရင်ဒါလေးတွေကိုလူငယ်ပြတ်ဆက်အနေနဲ့သူတို့ကိုပြန်ပြီးဖော်ထုတ်ခိုင်းတယ်အမှန်တော့ပြောမယ်ဆိုကျွန်တော်တို့ကဒီအမှုပညာကိုအသုံးပြုပြီးတော့သူတို့စိတ်ထဲမှာခံစားနေရတဲ့ဖြစ်စည်းမှုကိုပြန်လည်ခူးစားခြင်း healing လုပ်ခြင်းပါ။ဘာကြောင့်လဲဆိုတော့ဒီကလေးတွေကသူတို့ဘဝမှာဒါတွေအနှိမ့်အယှဉ်ကြုံတွေ့ခဲ့ရတယ်။ဒါပေမဲ့ဒါကိုထုတ်ဖော်ပြောဖို့အတွက်အခက်အခဲတွေအများကြီးရှိတယ်။ကျွန်တော်တိုင်းပြည်မှာကစိတ်ပိုင်းဆိုင်ရာကူစားမှုတွေမရှိဘူး။ counseling service တွေမရှိကြဘူး။အဲဒါကြောင့်မို့ကျွန်တော်တို့ကအမှုပညာနည်းနဲ့သူတို့ကိုထုတ်ဖော်ပြောလာဖို့အတွက်လှုပ်ဆောင်နေ
ဒ
ဒါတွေကိုသူတို့ပြန်ပြီးတော့ဇလန်းချစ်ပြန်ပြီးတော့ဖော်ဆုပ်ချင်မှာကလေးတွေကဆက်ဆက်ကျွန်တော်မပြောရဲကြအောင်အယမ်းကြောက်တယ်။ဘာကြောင့်လဲဆိုတော့ဒီအတိတ်ထာယုံတွေကိုပြန်လဲစဉ်းစားဖို့တကောင်သူတို့ကြောက်နေတယ်။တနတ်တန်တို့ဘာလို့တရုတ်ဆောင်တဲ့နေရာမှာကြားနေအောင်မှာသူတို့ဒီတနတ်တန်ကိုသူတို့စိုးရိမ်နေတဲ့အတန်းနေနောက်တစ်ခါတရုတ်ဆောင်ရင်းနဲ့ငိုလာလာတွေဘာတွေဖြစ်လာတယ်။အဲ့တော့ဒါလေးကပထမဆုံးသူတို့ကြုံတွေ့ရတဲ့ခက်ခဲ။ဒါပေမဲ့ကျွန်တော်တို့ကဒါလေးတွေကကြုံတွေ့ရတဲ့ဟာဖြစ်တယ်ကျင်းပွင့်မှုလိုအပ်တယ်သူတို့ရဲ့အဖြစ်အပျက်လေးတွေကိုယုံကြည်စိတ်ချရတဲ့သူတွေကိုပြောကြဖို့တော့ဒီဆက်အားလေးတွေကိုပြန်ပြီးတော့တရုပ်ဆောင်ပြီးတော့တင်ဆက်တဲ့ခါမှာသူတို့စိတ်လေးရရှိပေါ်လာတယ်အဲ့ဒီခါမှာသူတို့ဘာဖြစ်လာလဲဆိုရင်တော့ဟိုစိတ်ဖြစ်စီမှုတန်ခံရတဲ့ဘဝကနေအရင်တော့လိုကလေးဘဝလိုပြန်လဲလွတ်လပ်ပေါ်ပါတဲ့ပုံစံမျိုးဖြစ်သွားတာကြီးကျွန်တော်အများကြီးကြုံတွေ့ရပါတယ်
ကုလသမဂ္ဂကလေးများရမုံငွေအဖွဲ့ရလေကချင်နဲ့ရှမ်းပြည်နယ်တွေမှာစိတ်ကျမ်းမာရေးနဲ့လူမှုအထောက်အကူပြုအစီအစဉ်တွေလုပ်ပေးနေပြီးတော့ပြည်ရင်းစစ်တမ်းခံရတဲ့ကလေးငယ်တွေအတွက်စိတ်ပိုင်းဆိုင်ရာပြုစုကုသမှုတွေကိုလှူဆောင်ပေးနေပါတယ်။ဒါပေမဲ့လည်းဒီဝေဒနာတွေကိုတကယ်အမြင့်ပြတ်အောင်ကုစားပေးနိုင်မယ့်ဆရာတော်ငြိမ်းချမ်းရေးပါပဲ။
ကျွန်တော်တောင်းတာတော့ဒီစိတ်ကိုအနေဆုံးရင်းချင်တယ်။ဒါမှအစားကဖြစ်နေပြီဆိုတာလည်းအင်းပြန်ကျင်းနေတို့ကြီးပါပဲ။သူတို့မဆိုကိုယ်ရင်ကိုယ်ရောလွားနေတယ်လို့ဆိုပ
ါဒီစပွဲတွေရက်ဆိုင်ရင်ဘသူ့မှာအဓိကတာဝန်ရှိတာပါလေ။လူခွေဆုံးရှုံးနေရတဲ့တိုင်းရင်းသားဒေသတွေမှာနှစ်ပေါင်း80ကျော်လာပြီဖြစ်တဲ့တနက်တန်တွေကဘယ်တော့များမှစိတ်တုံးသွားမှာပါလဲတနက်ကြည်စံတွေကြားထဲမှာငိုယိုပြီးတော့အသက်လူပြေးလွှားနေရတဲ့ဒုက္ခတွေကနေပြည်သူတွေလွတ်မြောက်နိုင်ဖို့ငြိမ်းချမ်းရေးဆွေးနွေးနေကြတဲ့ခေါင်းဆောင်ကြီးတွေကြားနိုင်ပါစေလို့ရည်ရွယ်ရင်းဒီတစ်ပတ်ကန့်လက်စင်ဟာလူလူကျမ်းမာရေးအစီအစဉ်ကိုဒီမှရင်ရန်နာခွင့်ပြုပါရှင်